အမေရိကန်လွှတ်တော်ကိုသူ့ကိုထောက်ခံတဲ့လူကြီးဝင်ရောက်စီးနှင်အောင်သွေးထိုးလုံဆော်ခဲ့တယ်ဆိုတဲ့ဆွဲချက်နဲ့တရားစွဲဆိုခံနေရတဲ့တမရဟောင်းဒေါ်နယ်ထရမ့်ဟာအပြစ်ကင်းလွတ်ကြောင်းအထက်လွှတ်တော်ကစနေနေ့ကဆုံးဖြတ်ခဲ့ပါတယ
် The yeas are 57 The nays are 43
ထောက်ခံမဲ58မဲကန့်ကွက်မဲ43မဲရှိပြီးအပြစ်ရှိကြောင်းဆုံးဖြတ်ဖို့မဲ3ပုံ2ပုံပြည့်မီခြင်းရှိတဲ့အတွက်တရားစွဲဆိုချက်ကနေသမ္မတဟောင်းဒေါ်နယ်ထရမ့်အပြစ်ကင်းလို့ကြောင်းအထက်လွှတ်တော်ကစီရင်ချက်ချမှတ်ပါတယ်လို့သဘာပတိဖြစ်သူဗာမွန်ပြည်နယ်အထက်လွှတ်တော်ဒီမိုကရက်အမတ်ပက်ထရစ်လေချီကကြေညာခဲ့ပါတယ်အထက်လွှတ်တော်ကမဲခွဲဆုံးဖြတ်တာမှာ Republican အမတ်9ဦးကဒီမိုကရက်အမတ်တွေနဲ့အတူမဲပေးခဲ့ပါတယ်။ဒါပေမဲ့သမ္မတဟောင်းကိုအပြစ်ပေးနိုင်မဲ့အထက်လွှတ်တော်အမတ်68ယောက်ရဲ့မဲရဖို့ဆင်မဲလိုခဲ့ပါတယ်။သမ္မတဟောင်း Trump ဟာ American သမိုင်းမှာ Congress ရဲ့တရားစွဲဆိုမှုကိုနှစ်ကြိမ်ခံရတဲ့တဦးတည်းသောသမ္မတလည်းဖြစ်ပါတယ်။အခုလိုဒုတိယကြိမ်တရားစွဲဆိုခံရတာကနေအပြစ်ကင်းလွတ်ခဲ့ပြီးတဲ့နောက်သမ္မတဟောင်း Trump ကဒါဟာ American သမိုင်းမှာအကြီးအကျယ်ဆုံးဒုတိယအကြိမ်အပြစ်မရှိအပြစ်ရှာခံရမှုကြီးဖြစ်ကြောင်းနဲ့တခြားဘယ်သမ္မတကမှဒီလိုအဖြစ်မျိုးကြုံတွေ့ခဲ့ခြင်းမရှိကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ရှင်